အမေရိကန်ကိုအလဲလာရောက်မဲ့တူရကီနိုင်ငံသားတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်းလိုက်တဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့အတွက်တူရကီကတနင်္လာနေ့မှာတိုက်တွန်းလိုက်ပါတယ်။အမေရိကန်တန်ယုံနဲ့တန်ဝန်တန်းတွေရဲ့လုံခြုံရေးအပေါ်အမခန့်ချက်ပေးထားတဲ့တူရကီအစိုးရရဲ့ဂတိကဝတ်တွေကိုအမေရိကန်အစိုးရကပြန်သုံးသပ်စရာဖြစ်လာတယ်လို့အန်ကာရာမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတနင်္လာနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေစီလူအသွားအလာနည်းအောင်လို့တူရကီမှာအမေရိကန်ဗီဇာလျှောက်ထားတဲ့လုပ်ငန်းအလုံးကိုရပ်လိုက်တယ်လို့ဖော်ပြထားပါတယ်။အခုလိုအမေရိကန်တန်ယုံရဲ့ထောက်ပြန်ချက်ထွက်ပေါ်လာပြီးနိုင်ပိုင်းအကြာမှာပဲအမေရိကန်မှာရှိတဲ့တူရကီတန်ယုံကဗီဇာထုတ်ပေးမှုရပ်ဆိုင်းလိုက်တယ်လို့တူရကီအစိုးရကလည်းကြေညာခဲ့ပါတယ်။တူရကီနိုင်ငံသားကြီးဝင်ကြီးဌာနကလည်းအမေရိကန်တန်ယုံဒုတိယအကြီးအကဲကိုတနင်္လာနေ့ကဆင့်ခေါ်ပြီးတော့အမေရိကန်အစိုးရရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ဖို့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ကောင်စစ်ဝင်ယုံဝင်တန်းတူရကီလူမျိုးမီတင်တိုဘတ်စ်ကိုအကြမ်းဖက်ခွင့်ရက်ခေါင်းဆောင်တွေနဲ့ပုံမှန်ဆက်သွယ်တယ်လို့ဆိုပြီးတူရကီအစိုးရကဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုမှာအမေရိကန်မှာနေထိုင်တဲ့တူရကီဘာသာရေးခေါင်းဆောင်ဖတ်တူလာဂူလန်ကကြိုးကင်ခဲ့တာလို့တူရကီအစိုးရကဆွဆွဲထားတာဖြစ်ပါတယ်ရှင်။